Rose Rosewood ဆိုတာကုန်သွယ်ရေးအတွက်ဘရော့ကိုမှတ်ပုံတင်ထားတဲ့ရှေးကနာမည်ဖြစ်ပြီးတမလန်းကခေတ်စားလာတော့တမလန်းကိုလည်းမြန်မာ Rosewood ဆိုပြီးသုံးနေတယ်လို့သစ်တောပညာရှင်တွေကပြောပါတယ်မြန်မာနိုင်ငံကတမလန်းသစ်တွေကိုတရားဝင်နီးနဲ့ရောတရားမဝင်နီးနဲ့ပါဥတုဟိုသွင်းနေတဲ့တရုတ်နိုင်ငံမှာတော့ Rosewood ကိုဟောင်းမူလို့ခေါ်တွေ့ပါတယ်သူနိုင်ငံမှာဒီသစ်ခေတ်စားနေတာနဲ့ဒီသစ်ထွက်တဲ့သူအင်းကြီးချင်းအပူပန်းသစ်တောတွေရှိတဲ့နိုင်ငံတွေကတရားမဝင်ဆောင်ရွက်တာတွေနဲ့ဆက်ဆံမှုရှိတယ်လို့ American ပြည်ထောင်စုအခြေစိုက် Forest Trends ဆိုတဲ့ကမ္ဘာသစ်တောတွေကောက်ွယ်ဆောက်ရှောင်ရေးအဖွဲ့က2015ခုနှစ်ဒီဇင်ဘာလကထုတ်ပြန်တဲ့အစိန်ကစားမှာဖော်ပြလိုက်ပါတယ်ဗြိတိနိုင်ငံခြေစိုက် EIA ပတ်ဝန်းကျင်ရေးရာစုံစမ်းရေးအဖွဲ့ကတော့တရုတ်နိုင်ငံဟာအင်းနီချင်းနိုင်ငံကဥပဒေကိုမလေးစားဘဲသူ့နိုင်ငံနဲ့မြန်မာသစ်မာတွေအတားအဆီးမရှိဝင်လာတာကိုခွင့်ပြုနေတယ်လို့ဝေဖန်ပါတယ်။တမလန်းသစ်တွေကိုနှီးမျိုးစုံနဲ့တရုတ်နိုင်ငံဘက်ခုတ်ထုတ်နေတာတွေကိုမန္တလေးမှာနေထိုင်နေတဲ့သတင်းစာဆရာဦးထေအောင်ကပြောပြတာပါ
။တမလန်းတွေကတော့အမြင်မှုပြင်ကြတာပါပဲဗျာ။ဒီတိုင်းကြီးပေါ့စားတဲ့ကိုလည်းတမလန်းတွေထည့်သေးတယ်အကြေလူကားရဲ့လက်မလိုက်ဖြစ်သေးတယ်နောက်တစ်ခါလူပြီးအင်းစီအကောင်းစားစကားတွေထဲမှာလည်းတမလန်းနေတော့ဒီသေးကြတယ်ဗျာဖြစ်တဲ့နည်းနဲ့ဖြစ်အောင်ပြည်ပြီးသေးနေကြတာပဲတမလန်းကလည်းမရှိတော့ပါပဲအဲ့လိုပဲပရောင်လည်းမရှိတော့ပါပဲကျောင်းကလည်းမရှိတော့ပါဘူးတတော်တွေကတော့အလုံးစုံတော့ဖြစ်နေပါဘူးဒီခွက်ရှိနေခါကျအတိအကျကတော့တင်းပြီးပြပို့တာပဲဗျာနေစားမျိုးတွေကျွန်တော်ရောက်ခုပါပဲဒီလီတို့ကျေကောင်တို့အဲ့ဒီမှာကရုပ်ထုတွေပဲလို့လို့ပြောင်းပြီးတော့
ဒီ Rosewood ကြောင့်အဂတိလိုက်စားမှုတွေ၊လင်ညာမှုတွေ၊မွေမဲခွာချမှုတွေနဲ့လူသားမှုတွေကျူးလွန်ကြတယ်လို့လည်း EIA ကပြောပါတယ်။သစ်ခိုးထုတ်တာတွေကိုဥပဒေအရတစ်ချက်တည်းအခါပြီးခဲ့တဲ့နှစ်ပိုင်းတွေမှာလူ150ကျော်သေဆုံးခဲ့ရတယ်လို့လည်းမနစ်ကထုတ်ပြန်တဲ့အစိုးရကစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကအဖို့တန်နဲ့တမလန်းနဲ့ဘရော့သစ်တွေကိုတရုတ်နိုင်ငံကိုတရားမဝင်တင်ပို့တဲ့နှုံးဟာပုံများလာပြီးဒီနှုံးအတိုင်းဆိုရင်မကြခင်ဒီသစ်မာမျိုးပြုံးသွားနိုင်တယ်လို့ EIA ကပြုစုတဲ့မြမသစ်မာအကြတဲဆိုတဲ့အစိန်ခံစာမှာဖော်ပြထားတာလည်းရှိပါတယ်။တရုတ်မင်းမင်းဆက်နဲ့ချင်းမင်းဆက်တစ်ထက်ကပြည်ဘောကမျိုးပုံနူထုတ်လုပ်ဖို့ဒေါ်လာကရီနဲ့ချီလက်ပတ်နေတဲ့လုပ်ငန်းတွေအတွက်မြမသစ်တွေတရားမဝင်ရောက်ရှိနေတယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံက Rosewood သစ်တွေပြုံးတည်နေရတဲ့အကြောင်းလဲ EIA ကအစိန်ခံစာထုတ်ပြန်ဘူးပါတယ်။တရုတ်ရေပေါ်စီလူရန်စားတွေတုံးတဲ့ရှင်းအောင်ပြိဘောကလုပ်ဖို့ကမ္ဘာမှာမြမသစ်မာတွေဟာတရုတ်နိုင်ငံကိုအများဆုံးတင်ပို့တဲ့အနေအထားကိုနေချင်းညာချင်းရောက်ရှိသွားတယ်လို့လည်းဆိုပါတယ်။မြမနိုင်ငံမှာသစ်လုံးတွေတင်ပို့တာကိုတားမြစ်ထားပြီးမြတ်မြမနေဆက်ကနေခုတ်ထုတ်နေတာလို့အစိုးရခန်းစားကဖော်ပြပါတယ်။တရုတ်နိုင်ငံကိုမြမသစ်မာတွေတင်ပို့တဲ့နှုန်းဟာ2012ခုနှစ်ကတည်းက2013မှာသုံးဆများလာပြီး2010ကတည်းက၆ဆများလာတယ်လို့လည်းဖော်ပြပါတယ်။ဘာမာရော့စ်ဖူဖြစ်တဲ့ဘရော့ရောတမလန်းမှာဒီပုံဒီနီးနဲ့တရုတ်နိုင်ငံဘက်ရောက်နေရင်နောက်၃နှစ်ဆိုကုန်တော့ဖြစ်တော်မယ်လို့လည်းပြောပါတယ်။ Forest Trends အစင်ခန်းစားမှာဘရော့ရောတမလန်းကိုပါခုတ်မယ်။အယောင်းဝယ်လုပ်မယ်ဆိုရင်မြမသမာဝပတ်ဝန်းကျင်နဲ့တက်တော်ရေးရဝန်ကြီးဌာနခွင့်ပြုချက်လိုတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီသစ်တွေပြည်ပကိုဘယ်၍ဘယ်မျှတင်ပို့ရောင်းချနေသလဲဆိုတာတရားဝင်စီရင်ရင်တွေမှာမှတ်တမ်းတင်တာရှားတယ်လို့လဲအစိုးရခန်းစားကဖော်ပြပါတယ်။မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုနင်းစားဖြတ်ကျော်ပြီးတင်ပို့ကုန်သွယ်နေတဲ့ကိစ္စကိုနိုင်ငံတကာကသေတိချာချာစောင့်ကြည့်မိတာအတော့ကိုနောက်ကျသွားပြီလို့လဲပြောပါတယ်။တရုတ်နိုင်ငံရောမြန်မာနိုင်ငံကပါသစ်တောထွက်ကုန်တွေတားမြစ်ထားတာပါ။တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရက2006ခုနှစ်မှာတားမြစ်လိုက်ပြီးမြန်မာနိုင်ငံက2014ခုဧပြီလမှာပိတ်ပင်လိုက်ပါတယ်။ဘာရီဘလူတာတာတရုတ်အကောက်ခွန်ဌာနစီရင်အချက်လက်တွေမှာအဲ့ဒီ2014ခုနှစ်မှာပဲမြန်မာနိုင်ငံကသစ်အလုံးလိုက်ကုန်းလန်းကမတင်ပို့ရလို့တားမြစ်လိုက်ပြီးနောက်ပိုင်းယူနန်ပြည်နယ်ကူမင်းမှာမှတ်ပုံတင်ပြီးတင်သွင်းတဲ့အမေရိကန်ဒေါ်လာ52သန်းမိုးရှိတဲ့ Rosewood 62ရာခိုင်နှုန်းဟာမြန်မာဘရော့နဲ့တမလန်းတွေကြီးပါပဲမြန်မာသစ်လုပ်ငန်းကြီးကြမှုနဲ့ရန်ကုန်စိတ်ကန်းကနေပြပတင်ပို့ဖို့စီကန်းထုတ်ထားပြီးမဲ့ကချင်ပြည်နယ်ကတဆင့်တရုတ်နိုင်ငံနဲ့ကုန်းလန်းကနေသွားနေတာပဲဖြစ်ပါတယ်။ဒါကြောင့်လဲတမလန်းသစ်တွေဖမ်းပြီးဆိုတဲ့သတင်းတွေလည်းမပြတ်တွေ့နေသိနေရပေမဲ့ဥတုဟိုသွားနေတာကလည်းလူတိုင်းအသိဖြစ်နေပြန်တာပါ။မန္တလေးကသတင်းစာဆရာဦးထေအောင်ပြောတာကတော့
အစောအမျိုးစုံမှာပဲဗျ။တမလန်းကိုပို့ထုတ်ကြတာတော့ခရိုနီယာလဲခရိုနီလျောက်ပေါ့။လို့ဒီလိုပဲအောက်ခြေတိုင်းခိုးနိုင်တဲ့လိုတိုင်းခိုးလို့ကြာတာဒီလိုပဲကျွန်တော်ပြောရ။ဘာဖြစ်ရပေါ့မန္တလေးမှာရောဒီဦမာမှာဆန္ဒတဲ့လူတွေပါပေါ့။ဒါပေမဲ့ဆိုရင်တမလန်း အလုံးကြီးလိုက်ဥမာဘရောက်အလုံးကြီးလိုက်လက်ကချပြီးချမ်းကြီးလိုက်အရှိကြီးကြီးဆိုတာအဲ့အခါကဘယ်ကြည့်လို့ကတွေ့တယ်အဲ့ဒါလည်းစိတ်တမျိုးပေါ့ဒီရင်ချမှတ်လို့ရမှုဒီဘာဖြစ်ပြီးပေါ့ကမလာသူ့ကိုဘရောက်လက်ကခွဲပြီးတော့သူကအရှိကြီးလုပ်နေပြဒါလည်းသူတို့ဘယ်လိုစိန်သူ့ပေါ့ဗျအဲ့ဒါဆိုရင်တော့တကယ်ကိုချမ်းသာတဲ့အိမ်ဒီ user ကြီးတဲ့တော်လေဒီကမလာနုဘရောက်တို့ဟာတက်တိုက်ပေါ့အဲ့ဒီမျိုးဖတ်တဲ့ဘောနဲ့တူပါလေဗျ
အရှင်ခန်းစားတော်သောမှာတစ်ခေါက်ကို35ရန်ခိုးထုတ်တဲ့အခါသစ်မှန်ခုကားမောင်းတဲ့လူဟာအမေရိကန်ဒေါ်လာ3သိန်းလောက်နဲ့ညီမျှတဲ့မြန်မာကျပ်ငွေ6သန်းလောက်ထိရရှိတယ်လို့ဖော်ပြပူပါတယ်။အဖို့တန်သစ်ကိုခိုးထုတ်တဲ့လူကမွေပုံဩရချိန်မှာဘရော့တာဒါမမှသမလန်းသစ်နဲ့လှုပ်ထားတဲ့တရုတ်မင်းမင်းဆက်နဲ့ချင်းမင်းဆက်ခစ်ကပုံစံမျိုးလက်ဖက်ရည်ဇပွဲတစ်လုံးဟာတရုတ်နိုင်ငံမှာအရင်နှစ်တွေတုန်းကအမေရိကန်ဒေါ်လာ9000တန်နေပါတယ်ရှင်။